ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ရဲ့လှုပ်ရက်လွှမ်းမိုးခဲ့သလားဆိုတာစစ်ဆင်းနေတဲ့အထူးစုံစမ်းရေးမှုအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုလည်းစုံစမ်းသွားဖို့ရှိနေပါတယ်။ဒီစုံစမ်းစစ်ဆင်းမှုတွေနဲ့ပတ်သက်နေသူတွေကိုမေးမြန်းကိုးကားရေးသားခဲ့ကြတဲ့ Washington Post, New York Times နဲ့Wall Street Journal ရဲ့သတင်းတွေမှာသမ္မတ Trump ကိုပါစုံစမ်းစစ်ဆေးဖို့ရှိတဲ့အခြေအနေတွေရေးသားထားကြတာပါသတင်းတွေထဲမှာအထူးစုံစမ်းရေးမှုမူ Robert Mueller အနေနဲ့လက်ရှိအမျိုးသားထောက်လှမ်းရေးအကြီးအကဲ Dan Coats အမျိုးသားလုံခြုံရေး Agency NSA ညွှန်ကြားရေးမှု Michael Rogers နဲ့ NSA ဒုတိယညွှန်ကြားရေးမှုဟော Richard Leggett တို့ကိုမင်းမြန်စုံစမ်းဖို့ရှိတယ်လို့ရေးပါတယ်။သမ္မတထရန့်ကအမျိုးသားထောက်လှမ်းရေးညွှန်ကြားမှု Coats ကိုဖုံးခေါ်ဆိုမှုအဖြစ်တရားဝင်မှတ်တမ်းလုပ်ထားတဲ့ NSA ဒုညွှန်မှုဟောင်း Leggett ရဲ့ရေးသားချက်ထဲမှာသမ္မတထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်မှုမရှိခဲ့ဘူးဆိုတာကို Mr. Coats ဘက်ကလူသိရှင်ကြားပြောဆိုဖို့သမ္မတကပြောခဲ့တယ်ဆိုပြီးဖော်ပြထားတဲ့အကြောင်း Washington Post နဲ့ Wall Street Journal တို့ကရေးသားကြပါတယ်။အမျိုးသားလုံခြုံရေးအဖွဲ့ NSA ညွှန်ကြားမှု Michael Rogers ကိုလည်းသမ္မတ Trump ကအလားတူစကားမျိုးဖုံးခေါ်ပြီးတောင်းဆိုခဲ့တယ်လို့လည်း Washington Post သတင်းစာကြီးကရေးသားပါတယ်။သမ္မတနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေတဆင့်သတင်းတွေပေါက်ကြားထွက်လာတာတွေကမအပ်ဆက်တဲ့လက်သင့်ခံနိုင်စရာမရှိတဲ့တရားဥပဒေနဲ့မညီတဲ့လုပ်ရဆိုပြီးသမ္မတရဲ့ကိုယ်ပိုင်ရှေ့နေရဲ့ပြောကိုရ Matt Corolo ကပြောဆိုထားပါတယ်ရှင်။